အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေဟာဝါရှင်တန်ဒီစီမြို့တော်မှာဒီကနေ့စူဝေးချီတက်ပွဲတွေလုပ်ဖို့စီစဉ်ထားပါတယ်။ဒိုမာလာရွေးကောက်ပွဲမှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရတာကိုအတည်ပြုကြေညာမယ့်အပေါ်သမ္မတထရန့်ကကန့်ကွက်ပြောဆိုထားတဲ့နဲ့ပတ်သက်ပြီးထောက်ခံကြောင်းပြသတဲ့အနေနဲ့အခုလိုချီတက်ပွဲတွေလုပ်ဖို့စီစဉ်ထားတာပါ။သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲတွေကိုကွန်ဂရက်လွှတ်တော်မှာဒီကနေ့အတည်ပြုကြေညာမှာပါ။သမ္မတအင်ဂျီတော်တောင်ဘက်နားလီမှာလုပ်မဲ့စူဝေးပွဲမှာသမ္မတထရန့်ကိုယ်တိုင်စကားပြောဖို့ရှိပါတယ်။ဒါအပြင်ရွေးကောက်ပွဲမှာသူအနိုင်ရတယ်ဆိုပြီးအထောက်အထားမဲ့ပြောဆိုတာတွေကို Twitter မှာစက်ရေးနေစေပါ။စူဝေးချီတက်ပွဲတွေအတွက်ဝါရှင်တန်မြို့တော်ကိုရောက်လာကြသူတွေကိုညှိညွန်းပြီးအပြက်အသက်အနိုင်ရတဲ့ရွေးကောက်ပွဲရလဒ်ကိုခိုးယူတာမျိုးသူတို့တွေလက်ခံကြမှာမဟုတ်ဘူးလို့သမ္မတထရမ့်ကအင်္ဂါနေ့ကပဲ Twitter မှာရေးခဲ့ပါသေးတယ်။အင်္ဂါနေ့ညကလည်းဝါရှင်တန်မှာလူရာပေါင်းများစွာစူဝေးခဲ့ကြပြီးအဲ့ဒီအထက်ကတချို့နဲ့ရဲတပ်ဖွဲ့ဝင်တွေကြောင့်ရုံးရင်းဆက်ခတ်ဖြစ်ခဲ့ပါတယ်။ရနေခရန်ကင်ဆောင်မှုရဲတပ်ဖွဲ့ဝင်ကိုရန်ပြုမှုနဲ့ကျင်းဆက်တဲ့စတန်ဂန်ကင်ဆောင်မှုအပါအဝင်ဆွဲချက်တွေနဲ့လူ6ဦးထဲမှနေကိုဖမ်းဆီးထားတယ်လို့အာဏာပိုင်တွေကပြောပါတယ်။